ဘာသာရေးလူမျိုးရေးစံတဲ့အကြံဖက်ပရိပခါတွေနောက်လက်တလုံးမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကပြင်းထန်နေတဲ့အနေအထားမှာတော့ရခိုင်ပြည်နယ်နေရင်တည်ငြိမ်အေးချမ်းအောင်နဲ့တင်းမာသေးတဲ့ပြဿနာတွေကိုပြည်လည်အောင်ဖြေရှင်းနိုင်မှုကမြန်မာအစိုးရကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကအပြူသဘောဆောင်ချဉ်းကပ်မှုတွေနဲ့ပူးပေါင်းဆောင်ရွက်တင်ပါတယ်လို့ရခိုင်အရေးကဲခတ်တွေကအကြံပြုပါတယ်မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မစ်ရှန်ဟီလီရဲ့ခီးစဉ်တွင်တွေ့ရှိချက်တွေအရမြန်မာနိုင်ငံရဲ့လူခွေအခြေအနေဆုပ်ယုပ်မှုတွေရှိနေတယ်ဆိုပြီးတင်းလာရှင်းလင်းခဲ့တဲ့အပေါ်တုံ့ပြန်ချက်တွေဖြစ်ပါတယ်အသေးစိတ်ဆက်ပြီးတင်ပြပါမယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထူကိုယ်စားလှယ်မစ်ရှန်ဟီလီဟာသူ့ရဲ့ထိုင်းလုပ်ငန်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အပြီးသူ့ရဲ့စုံစမ်းတွေးရှိချက်တွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမနေ့တုန်းကသတင်းစာရှင်းလင်းခဲ့တာပါမြန်မာပြည်ဝင်ခွင့်ပိတ်ပင်ခံထားရပြီးတဲ့နောက်အိန္ဒိယနိုင်ငံတွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်တွေကူညီပေးနေတဲ့အဖွဲ့အစည်းတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထူကိုယ်စားလှယ်ဟာသူ့ရဲ့စုံစမ်းတွေးရှိချက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတော်တော်လေးကိုဆူဆူဝါဝါဆုတ်ယုတ်လာနေတဲ့အကြောင်းပြောဆိုခဲ့တာပါ။နောက်ဒီလိုအခြေအနေတွေကိုဖန်တီးခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပေါ်တရားစွဲဆိုတင်တယ်လို့ပထမဦးဆုံးအကြိမ်တရားဝင်ပြောကြားလိုက်တဲ့မင်းရဟီလီရဲ့သတင်းစာရှင်းလင်းပွဲအပေါ်မှာတော့ရခိုင်အရေးလေးလာအကဲခံနေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ်
။ကိုပြမကရဲ့အတူကိုပြလေအတူကမပြောလာလို့မရဘူးဆိုတာကြတော့ပို့ပြီးဆိုးသွားတာပေါ့။ဒါတော့ကတော့ပြောရတဲ့အကြောင်းကတော့နည်းနည်းလေးပြောမစင်တော့ဟိုတန်တမန်ကြီးနဲ့ကြားတော့ဘူးလေအခုဒီနေ့မှာသူတို့ highlight လုပ်ထားတာကတော့ဒီတမတော်ကကွယ်ဦးစီးချုပ်ကိုသူကတော့ကျွန်တော်စိုက်နေအရေးကိုပြောထားတာပေါ့လေနော်ဒီကအပိုင်းကတော့လည်းဟုတ်တယ်ဒီကျန်းမာရေးရာတွေကထပ်ပြီးအောင်လုပ်မယ်ဆိုတော့ပါလေဆိုတော့သူကဟိုလူခွင့်အဖွဲ့အစည်းတစ်ခုတော့အပြင်ကဆိုတော့ပေါ့နော်ဒီ NGO တစ်ခုနဲ့ပြောရတယ်ဖိတ်ဆက်မရှိဘူးသူကအခုကကုသမဂ္ဂကိုကိုယ်စားပြုပြောနေရတာဆိုတာနော်သူက independent of our reporter ဒါမှမဟုတ်လက်ရှိတာဝန်ရတာဆိုခုသမဂ္ဂရဲ့သူ့ကိုယ်စားဖြစ်နေတာဟုတ်ဆိုနည်းနည်းလေးစကားရဟိုစတဲ့မှာမဆန့်တော့ဘူးပေါ့နော်သူတို့ကတော့ဖြစ်နေဆိုတော့ဒီတက်ကဒီမှာဆွေးရတဲ့စက်ဖက်ကနေဆိုတော့တွန့်ပြမို့နည်းနည်းပို့ပြီးတော့လက်ကူသွားတာပေါ့သူ့လိုမြင်တယ်နော်
ဒီသတင်းစာရှင်းလင်းပွဲမှာပဲမြန်မာပြည်ဘက်ကပြောဆိုခဲ့တာကတော့အစိုးရဒေသခံတွေနဲ့လူမျိုးရေးတပ်ဖွဲ့တွေဘက်က2019ခုနှစ်ထဲမှာကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနေရက်ဆော့အောင်ဖိအားပေးဆောင်ရွက်နေပါတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုတုံ့ပြန်ပါတယ်အဲ
ဒီကျွန်တော်တို့ကတော့2019မှာအဲ့လိုဖြစ်တယ်ဆိုတော့ဒီသတင်းအချက်လက်ပေါ့နော်ကျွန်တော်တို့လည်းဒေသခံတွေကအဲ့လိုပူးပေါင်းကြံစီရဲအဲ့တော့ရည်မီရှိရဲအတင်းအာရမဟုတ်ဖက်ဘူးဖက်သွားအောင်လုပ်တယ်ဆိုတော့တင်းကြီးတော့ကျွန်တော်ကမကြမ်းမီဒါဖက်တော့ဒီရောက်ခဲ့တဲ့နေရာတွေကတစ်ခါတော့ပြောဆိုတာပဲဖြစ်နေတယ်လို့အဲကျွန်တော်ပြင်နေတာတကယ်တော့အပြည့်အစုံတစ်ခုရဲ့အပြင်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နေတယ်ဒီလိုလဲလဲဆိုတဲ့ပြောပြီးတော့ဆွဆွပြီးတော့နော်ပုံမှန်ရုပ်တယ်အဲဒီတော့ဒီဒရုမားတွေချိန်ကြည့်ရဲအဲ့ဒီပုံမှန်အရှင်ကြီးအောင်ဒုတ်တယ်အဲဒါတစ်ဖက်ကလုတ်ကြဆွဆဲတာပဲလို့ကျွန်တော်တို့ကတော့အဲမြင်ပါတယ်
ဗျ။ခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးစံနဲ့အကြံဖက်ပရိပခါတွေကြောင့်မွတ်စလင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်ဘက်တိတ်ချောင်းနေရတဲ့အခြေအနေလက်တလောရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောင်ချီတဲ့ဒေသခံတွေပါဘေးလွရာကိုပြေးနေရတဲ့အနေအထားမှာတော့အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကအပြူသဘောဆောင်ဖြေရှင်းကြပါလို့ရခိုင်လွတ်တော်ကိုယ်စားလှယ်ကအကြံပြုပါတယ်
ကျွန်တော်တို့နိုင်ငံမှာနော်ဒါဖြစ်လို့ဖြစ်ပြီးချင်းပေါ့ဒီပေါ်မှာဟာလာအမျိုးသေးထားပြီးတော့နော်တစ်ဖက်ကဒီအလုပ်မဖြစ်တဲ့ကိစ္စတွေကိုဒါသိမ်းပို့နေမယ်အဲဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC ကျင်းဖို့ဟိုဒါတိုက်တွန်းနေမယ်ဆိုရင်တော့အဲဒါကျွန်တော်တို့ဒီဟာဒီနဲ့ပြင်ရင်းလေးပေါ့နော်ဒီတော့ဒီဖြစ်မှာလဲဒုက္ခတွေပြန်ပြီးလက်ခံပြီးဒါတွေကအများကြီးအစ်ကျောင်းပြောကြတယ်ဒီလာနေပါလေနော်အဲ့ဒါကြောင့်စူးစူးတွေဖြစ်ပေါ်ပြီးပါလေ
ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေချိန်မှာပဲအစိုးရဘက်ကလည်းကုလအထုကိုယ်စားလှယ်ပေါ်မှာလူပုဂ္ဂိုလ်အရာပိတ်ပင်တားဆီးမှုတွေမလုပ်ဘဲနဲ့ပို့ပြီးတော့မှအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ပါလို့လည်းဒေါက်တာခင်စောဝင်းကပြောပါတယ
်ကုလသမဂ္ဂနဲ့ပို့ပြီးပူးပေါင်းဆောင်ရွက်ပါလို့ပြောနေရပဲဒီနိဒာခက်ခဲတွေကကုလသမဂ္ဂတစ်ဆင့်ပဲဖြစ်ရှင်းရရမယ်ဒီကလည်းကပြောမယ်ဆိုရင်တော့ဟိုကြည်လင်းငင်းငိုင်းလိုပဲပေါ့ကိုလုံရင်လုံရင်ပြောင်းရင်ပြောင်းရင်ကိုအဆွန်နေရာရောက်ကုန်ကြတာခုတော့ကောက်တည်ပါပေါ့နော်သူကဒါရနည်းနည်းလေးဟိုဝင်ရစရာကောင်းတာပေါ့ကွာလို့ပြောချင်ပါတယ်နော်ဒီကိစ္စကစိမ်းမပါဆိုတာခံရမယ်ဘယ်လိုလုပ်ဖို့ဒုံးလီကြောက်လုပ်တဲ့ခါကျတော့ခုဘက်ကဟိုပြော မျက်နှာပြည့်ရတာပေါ့နော
်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထုကိုယ်စားလှယ်ရဲ့ဒီခီးစဉ်တွင်တွေ့ရှိချက်တွေကိုတော့လာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြအစီရင်ခံမှာလည်းဖြစ်ပါတယ်ရှင်